VOA မိတ်ကန်တန်ရဲ့မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ကျမကဆုမွန်ပါရှင်ကိုဗစ် -19 ကပ်ရောဂါတိုက်ဖျက်ရေးဒိမတ်နိုင်ငံရဲ့ကြိုးပမ်းမှုတွေမှာပါဝင်ခဲ့သူတဦးဖြစ်နေချီးကျူးခံခဲ့ရတဲ့မြန်မာသူနာပြုတစ်ယောက်ရဲ့အတွေ့အကြုံနဲ့စိန်ခေါ်မှုတွေအကြောင်းကိုပြောပြပေးကြပါတယ်ဒိမတ်နိုင်ငံကိုဖီဟီဂီမြို့တော် Nautilus ဆေးရုံမှာလှုပ်လှုပ်နေတဲ့မြန်မာသူနာပြုဒေါက်ခိုင်ခိုင်ဦးမြင့်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာတတတားပါဝင်ခဲ့တဲ့ကျန်းမာရေးလုံသားတဦးဖြစ်နေမြန်မာနိုင်ငံခြေဆိုင်ဒိမတ်တန်ယုံကလူမှုကွန်ရက်ကနေချီးကျူးခဲ့တာပါ COVID-19 ကူးစက်သူ1000နီးပါးအထိရှိလာနေတဲ့ဒိမတ်နိုင်ငံမှာယောဂါကူးစက်မှုတိုက်ဖျက်ရေးကြိုးပမ်းနေတဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကသူ့ရဲကောင်တို့ဖြစ်နေလေဒိမတ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်ခွဲစိတ်ဆောင်သူနာပြုတဦးအဖြစ်ကနေကပ်ယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာစတင်ပါဝင်လာတဲ့သူ့အတွေ့အကြုံကိုတော့တော့ခိုင်ခိုင်ဥမြင့်ကအခုလိုရှင်းပြပါတယ
်ကျမတို့ဒိမတ်မှာတော့ကျမတို့အဓိကကုနော့ရှင်းလန်ဟော့စပီတယ်မှာဒီ surgical ward မှာလုပ်နေတာပါရှင်ဟိုမက်စ်လပထမပတ်လောက်တော့ကျမကိုယ်တိုင်လည်းတော်တော်လေးတုံ့လုံးမိပါတယ်ဘာလို့ဆိုတော့အရန်တစ်နှစ်ဟိုတစ်နှစ်တစ်နှစ်ကူးရနှုံးနေတာကျမတို့ရှင်မှာလည်းအရန်များသွားတယ်အရန်များသွားပြီးတော့ပြီးလို့ရှိရင်ဟိုကိုယ်တိုင်လည်းတစ်နေ့တည်းမှာပဲ ICU မှာဒီပေါ့နော် intensive care ထဲမှာဒီ COVID-19 ဆိုပြီးတော့6ရက်လောက်ဟို respirator ထပ်ပြီးနေရတဲ့လူများတဲ့ခါမှာအမကိုယ်တိုင်လည်းအရန်ကိုလန့်သွားပြီးခုတော့ရှိတာပေါ့နော်သူတို့ဒီမှာကတော့စီးစနစ်ဟိုအကုန်လုံးဟိုကဖြစ်တဲ့အတွက်ကြောင့်ကိုယ်လောက်သွားပြီးဆိုတော့လေသူတို့ချမှတ်ထားတဲ့ဒီလန့်တွေကိုအကုန်လိုက်လာတယ်ပြီးတော့အမတို့ဒီလိုမျိုးဖြစ်ပြီးဆိုပြီးလည်းမတ်ဆလာကမ်းမှာဆရာဝန်ဆရာမတွေအကုန်လုံးကတင်လန်းတက်ရတယ်ရှင်အခုကိုကိုဘလို့ကာဆွေရမယ်ဆိုတာရယ်နောက်ပြီးလို့ရှိရင်ဒီလူနာကိုကြင်ကိုကဘလို့မျိုးခဲပေးရမယ်ဆိုတဲ့ဟာလေးပြီးတော့အခုဒီတုံးနေကြတဲ့ CPAC ဆိုရယ်ပေါ့နော်အဲ့ set တွေကိုဘလို့မျိုးကိုလောက်ရမယ်ဆိုတာတို့သူတို့ max တွေတက်ထားတယ်ဟိုပြီးလို့ရှိရင်သူတို့လက်အိတ်ဝတ်ထားတယ်သူတို့နည်းနည်းများနေဟိုကပေါ့နော် distancing ယူထားတယ်အဲ့လိုမျိုးပဲနေကြတာများတယ်ရှင
် COVID-19 ကရောဂါကူးစက်မှုတွေနဲ့သေဆုံးရသူတွေထဲမှာတော့ကျန်းမာရေးဝန်ထမ်းတွေပါပါဝင်တဲ့အထိအန္တရာယ်တွေနဲ့ကြုံနေကြရတာပါမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကတော့ယောဂါကူးစက်မှုအန္တရာယ်ကိုစိုးရိမ်ပေးမယ်လူနာတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
။ဟိုအလုံထက်ကိုရောက်သွားတဲ့အခါမှာတော့အဲ့ပထမမှာတော့အဲ့လို TV သတင်းတွေကြည့်နေတော့ကိုယ့်ရဲ့ခြေခါငါမနေ့ကအလုပ်သွားရမယ်ငါမှမင်းဖူးလာမလားအဲ့လိုမျိုးတော့ရှိတယ်။ဒါပေမဲ့နောက်ပိုင်းလဲကျတော့ဒီလိုမှဖြစ်နေလို့ရှိရင်ကိုတိုင်းမှဒီလိုဖြစ်နေဆေးကိုရောက်သွားတဲ့အခါမှာလူနာတွေကကိုကမှမလုံလို့ရှိရင်သူတို့ကပိုဆိုးမယ်ဆိုတဲ့စိတ်နဲ့နောက်ပိုင်းကျတော့ငါသတိထားမယ်ဖြစ်လာခဲ့ရောဖြစ်လာခဲ့ရင်လည်းဟုတ်တယ်ငါကူးလာနိုင်တယ်ကူးလာခဲ့လို့ရှိရင်လည်းငါကို treatment ကိုခံယူမယ်ခံယူတဲ့အခါမှာနောက်ကန်ကုန်သွားရင်လည်းမတက်နိုင်ဘူးဒါပေမဲ့တက်နိုင်ဆုံးတော့ကိုအကောင်းဆုံးနဲ့တတိနဲ့နေပါမယ်လို့ပဲစဉ်းစားလိုက်ပြီးအခုနောက်ပိုင်းအဲ့တပတ်လောက်ကတော့နည်းနည်းလေးအရန် anxiety တွေရလိုက်တယ်ဒါပေမဲ့နောက်ပိုင်းတော့မဖြစ်တော့ပါဘူးနောက်ဘာလို့လူနာလေးရှိရောက်သွားတဲ့အခါမှာသူတို့ကဟိုခရင်ပေါ်မှာပက်လက်နဲ့ဖြေနေတာလည်းကြောက်ကိုကချင်းချင်းမမှလူတယောက်ကအဲ့လိုဖြစ်နေရင်သူတို့ဘလို့ဖြစ်မလဲပေါ့နော်သူတို့ကနေမကောင်းနေတာပေါ့နော်အဲ့ဆိုတော့အားရစိတ်ကိုဟိုကောင်းဆုံးကိုတက်နိုင်တာကောင်းဆုံးလုပ်မယ်ဒီလိုနဲ့ပဲအခုချိန်ကြီးသွားတာပဲပေါ့နော်ကျမတို့ကတော့ပုံမှန်ပဲလုပ်ဆင်ရတယ်တကယ်လို့ COVID လူနာတွေအများများလို့ကျမတို့ဝတ်တဝက်ကိုဖွင့်ရမယ်လို့ကျမစမ်းပိုင်းနဲ့ဒီမှာနေရပါတယ
် COVID-19 ရောဂါကူးစက်မှုကနေကာကွယ်ဖို့ကန့်သက်ထိန်းချုပ်မှုတွေကိုဖြည့်လျှော့ပေးတဲ့နိုင်ငံတွေထဲမှာအာရှနိုင်ငံတွေပြီးရင်ဒိမတ်နိုင်ငံကပထမဆုံးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့တနင်္ဂနွေနေ့အထိထုတ်ပြန်ချက်အရဆိုရင်ဒိမတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူက484ဦးကူးစက်သူပေါင်းက9900ကျော်ရှိနေတာဖြစ်ပါတယ်ရှင်